အခုဆက်ပြီးချင်းပြည်နယ်ပလက်ဝါမြို့နယ်ကလာသန်စီမံကိန်းကအိန္ဒိယနိုင်ငံသားတွေပါဝင်စီမံကိန်းဝန်ထမ်း15ဦးဖမ်းဆီးခံရတဲ့အခြေအနေကိုပြောပြပေးမှာပါ။ချင်းပြည်နယ်ပလက်ဝါမြို့နယ်ရှေ့ဘက်ကမ်းမှာပလက်ဝါစိတ်ခံတရားတည်ဆောက်နေတဲ့အိန္ဒိယနိုင်ငံသား6ဦးပါဝင်ဝန်ထမ်း15ဦးကိုအေအေရခိုင်နဲ့နှက်ကန်ဖွဲ့ကနေတညတာဖမ်းဆီးထားပြီးဒီမနက်မှာပြန်လုပေးခဲ့တယ်လို့ချင်းပြည်နယ်ဆိုရဖွဲ့စီပင်တရားရေးဝန်ကြီးဦးစိုးထက်ကပြောပါတယ်
ကျွန်တော်တို့ဒီနေ့ညစနေနောက်ပိုင်းမှာဒီအိန္ဒိယဇော်ဒီလန်ပေါ်ဒ်ဆိုက်က15ယောက်ကိုခေါ်သွားတယ်လို့သိရပါတယ်အိန္ဒိယနိုင်ငံသား6ယောက်ပါတယ်ကျွန်တော်ဒေသခံဟိုဝန်ထမ်းတွေကိုပါတာပြန်လို့ပြန်နေလုပ်ငန်းလုပ်ရခွေးတယ်အလုံး15ယောက်ဒီနေ့မနေ့ကတော့တို့တို့စ350အဆန်ယူပြီးတော့တို့ရဲ့အစီအစဉ်ကိုယူပြီးတော့လူတွေတော့ဒီနေ့မနေ့ပြန်ဆုတ်ပေးလိုက်တယ်လို့ပြောပါတယ်အခုမှကျွန်တော်တို့တာဝန်ရှိတဲ့လူတွေကစီပြတာတို့ဘာလို့လုပ်ပြီးတရားဝင်ကျင်းပတင်ပါလိမ့်မယ်အခုကျွန်တော်ပလက်ဝါဖက်မှာလာပြီးသူတို့ပတ်စံတောင်းရှိတဲ့လူတွေနဲ့မြင်းများဆစ်ချက်ယူမှာပေါ့နော
်အိန္ဒိယနိုင်ငံသား6ဦးစကပြာနဲ့ဝန်ထမ်းစုစုပေါင်း15ဦးကိုတနင်္ဂနွေနေ့ညပိုင်းမှာအေအေဖွဲ့ကဖမ်းဆီးထားပြီးစီမံကိန်းနေရာနဲ့တမိုင်းကျော်ဝေးတဲ့ကျဲဦးဝကျေးရွာမှာညှိခိုင်းထားပြီးတော့ဒီနေ့မနေ့ပိုင်းမှာပြန်လုပ်ပေးခဲ့တာပါဒီအချိန်လေးကိုကျဲဦးဝရွာတေရခန်တူးကအခုလိုပြောပါတယ
်ကလောင်းဝင်နှစ်နေဟုတ်ကဲ့ထိမ့်လင်းထားတဲ့ပုံပေါ်ပါကောင်းလုံးလွဲလာတယ်လို့တော့ပြင်ကြတာဆက်ကတတဆင်ဝဲတလဲဝါနဲ့ရှစ်ဆိုင်ပေါ့အိန္ဒိယနဲ့မြန်မာနဲ့အဲ့ဒီလဲစီလည်းဖြစ်လာ
ကလတန်စီမံကိန်းဝန်ထမ်းတွေဖန်စီထားမှုနဲ့ပတ်သက်လို့အေးရခိုင်လက်နက်ကန်ဖွဲ့ပြောခွေရခန်တူးခကတော့
ဒီဝေသိန်းအချင်းယူပြီးတော့မှသူတို့ဆက်လက်ကြည့်လို့ပါတို့ဆက်ဆွေးထားတာကျွန်တော်တို့မှတော့အဲ့လိုမျိုးပြန်ကြားထားတာလုံးဝမရှိဘူးဒီလိုမျိုးတုံတယောက်ကလုံးလို့ရှိရင်လည်းဒါပြင်းပြင်းထန်ထန်အရေးယူခံရမှာ
ဖလဝါစိတ်ခံတရာဆောက်လို့ရေလုပ်ငန်းခွင်ဟာမြန်မာနဲ့အိန္ဒိယနှစ်နိုင်ငံသဘောတူညီချက်နဲ့တည်ဆောက်အကောင့်တွေပေါ်နေတဲ့ကရတန်ဘတ်ဆုံစီမံကိန်းရဲ့အစိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ်2019ခုနှစ်နိုဝင်ဘာလ3ရက်နေ့တုန်းကအမျိုးသားလှုပ်တော်ကိုယ်စားလှယ်ဦးဝေတန်ပါဝင်ကလတန်ဖွံ့ဖြိုးရေးစီမံကိန်းဝန်ထမ်းအိန္ဒိယမျိုးသား5ဦးစကပြာ2ဦးနဲ့ဆက်လီသမား2ဦးစုစုပေါင်း10ဦးကိုအေအေဖွဲ့ကနေဖမ်းဆီးခဲ့ပြီးနောက်ပိုင်းမှာပြန်လွှတ်ပေးခဲ့ပါတယ်ချင်းပြည်နယ်ပလက်ဝါမြို့နယ်ကလတန်မြစ်ပေါ်မှာတည်ဆောက်နေတဲ့ကလတန်မြစ်ကူးတရားကိုဒီနှစ်ဖေဖော်ဝါရီလမှာဖွင့်လှစ်ဖို့ရာထားပေမဲ့နှောက်ယှက်မှုတွေကြုံနေရလို့သတ်မှတ်ကာလအတွင်းမဖွင့်လှစ်နိုင်ဘူးလို့ဝန်ကြီးဦးစုထက်ကပြောပါတယ်ချင်းပြည်နယ်ပလက်ဝါမြို့နယ်တွင်မှမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲတွေဆက်စပ်ဖြစ်ပွားနေပါတယ်။မနေ့ကလည်းပလက်ဝါမြို့နယ်နမတာချေးဝါနီးနဲ့ရေချောင်းဝချေးဝါဘက်ကိုမြန်မာစစ်တပ်ကလေယာဉ်နဲ့ပုံကျဲပစ်ခတ်မှုကြောင့်ကလေးနှူးနဲ့အမျိုးသမီးတို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့မတ်လ14ရက်နေ့နဲ့15ရက်နေ့တုန်းကလည်းလေချောင်းပစ်ခတ်မှုကြောင့်မိတ်ဆာဝချေးဝါဝက်မရွာနဲ့ကြိုင်တင်းရွာကရွာသား20ဦးသေဆုံးပြီး28ဦးဒဏ်ရာရရှိခဲ့တယ်လို့ရွာသား2400ကျော်စနီးမျိုးမှာစစ်ဘေးသိမ်းရှောင်နေရဆဲအခြေအနေမှာရှိနေပါတယ်။ကျွန်တော်ကနိုင်ကုန်းအိမ်ပါ VOA မြန်မာပိုင်းဌာနကနေသတင်းပေးပို့ထားပါတယ်။